မြန်မာစစ်အစိုးရကျူးလွန်တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ဆေးရဆွေးမှုတွေဟုတ်မဟုတ်ကုလသမဂ္ဂကဦးဆောင်ပြီးစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဖို့ကိစ္စမှာအမေရိကန်ပြည်ထောင်စုကဒီတဲ့ပို့ပြီးတော့ဦးဆောင်မယ်ဆိုရင်ဖြစ်နိုင်မဲ့အလားအလာတွေရှိတယ်လို့ခန့်မှန်းကြောင်းကုလသမဂ္ဂမှာမြန်မာအရေးဆောင်ရွက်နေသူတွေကပြောပါတယ်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအတွင်းအမေရိကန်ပြည်ထောင်စုရဲ့ဦးဆောင်မှုအခမ်းအနားနဲ့ပတ်သက်လို့မနေ့ကဧပြီလ14ရက်နေ့မှာအမေရိကန်အောက်လွှတ်တော်ကကျင်းပတဲ့ဆွေးနွေးပွဲအတွင်းအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ဒီအကြောင်းအပြည့်ဆိုကြတော့အဲ့ဒီဆွေးနွေးပွဲမှာကိုရိုင်းတက်ရောက်ပြီးသတင်းယူခဲ့တဲ့ဒေါက်ခင်မျိုးသက်ကပြန်ပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံတွင်စစ်ဆေးရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့ကော်မရှင်ဖွဲ့ရေးအပါအဝင်အီရန်အတွက်လူ့ခွင့်ရေးဆိုင်ရာအထူးတန်တမန်ခန့်အပ်ရေးကိစ္စတွေလူ့ခွင့်ရေးကောင်စီအတွင်းအဖွဲ့ဝင်နိုင်ငံတွေမှာလူ့ခွင့်ရေးအလေးမထားတဲ့အစိုးရအဖွဲ့ဝင်တွေရှိနေတာလို့စိန်ခေါ်နေတဲ့ပြဿနာတွေနဲ့အမေရိကန်ပြည်ထောင်စုရဲ့ဥဆောင်မှုအခမ်းကဏ္ဍကိုတိုးမြှင့်နိုင်ရေးအတွက်ဆွေးနွေးကြတာဖြစ်ပါတယ်။အမေရိကန်အောက်လွှတ်တော်မှကျင်းပတဲ့ဒီအစည်းအဝေးကိုဒီမိုကရေစီရေးအတွက်ကမကထလှုပ်ဆောင်နေကြတဲ့ Freedom House, Democracy ညွန်ပေါင်းစီမံချက်အဖွဲ့နဲ့ Open Society အဖွဲ့တွေကအောက်လွှတ်တော်မှ Russ Carnahan ရဲ့ဥဆောင်မှုနဲ့ကျင်းပခဲ့တာပါ။မြန်မာနိုင်ငံကလူ့ခွင့်ရေးပြဿနာကိုဥဆောင်ဆွေးနွေးသူက NCGUB အဝင်းရောက်ညွန်ပေါင်းအစိုးရအဖွဲ့ရဲ့ကုလသမဂ္ဂကိုယ်စားလှယ်ဒေါက်တာတောင်းထွန်းပ
ါ The Human Rights Council ကနေပြီးတော့ဒီမြန်မာနိုင်ငံမှာခနေ့ဖြစ်ပေါ်နေတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တကယ်လွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်တစ်ခုဖွဲ့ဖို့ကိစ္စကိုဖြစ်မြောက်အောင်အမေရိကန်ကနေပြီးတော့ဦးစီးဥဆောင်ပြီးတော့လှုပ်ဆောင်မှုကျွန်တော်တို့ဆွေးနွေးပါတယ်
အခုထိလူခွင့်ရေးချိုးဖောက်မှုတွေကြီးကြီးမားမားရှိနေတဲ့မြန်မာနိုင်ငံအတွက်နိုင်ငံတကာအတိုက်အဝန်းကရောကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်သောမတ်အိုဟေးကင်တန်းနာကပါအကြံပြုထားတဲ့ပြုပြင်ပြောင်းလဲမှုတွေနဲ့နိုင်ငံတွင်းလူခွင့်ရေးချိုးဖောက်မှုတွေစုံစမ်းမှုကိစ္စတွေအတွက်မြန်မာစစ်ဆေးရဘက်ကလေးစားလိုက်နာဖို့လိုအပ်တယ်လို့ American တက္ကသိုလ်ကဥပဒေဆိုင်ရာ Program Director လည်းဖြစ်ဂျနီဗာယုံကချီလီဆိုင်ရာတာဝန်ကြီးဟောင်းတဦးလည်းဖြစ်တဲ့ Carlos Portales ကပြောပါတယ
် I think international pressure is important always people that are working in within a country struggling for human rights protection are enlightened with
မြန်မာနိုင်ငံအစိုးရအနေနဲ့လူ့အခွင့်အရေးဆိုင်ရာအတွေ့အထူးလေးစားလိုက်နာဖို့လိုအပ်ပါတယ်ဒါပေမဲ့လက်ရှိအခြေအနေမှာချိုးဖောက်မှုတွေများနေတာမို့နိုင်ငံတကာအသိုက်အဝန်းရဲ့ဖိအားပေးမှုဟာသိအရေးကြီးပါတယ်လို့ကျွန်တော်ထင်ပါတယ်နိုင်ငံတနိုင်ငံအတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေအတွက်နိုင်ငံတကာကပါဝင်ပံ့ပိုးမှပြောမှဆိုမှအစဉ်ပြေတာမျိုးကိုအမြဲတွေ့ရပါတယ်။အထူးဖြင့်အိန္ဒိယနိုင်ငံတွေကပုံပြီးတော့အရေးပါပါတယ်
။မြန်မာစစ်ဆေးရကလူသားမျိုးနွယ်တွေအပေါ်ကျူးလွန်ခဲ့တဲ့ဆင်ရဆွေးမှုတွေရှိမရှိစုံစမ်းစစ်ဆေးကော်မရှင်တရက်ကိုဖွဲ့ဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ကကြေညာချက်ထုတ်ပြန်ပြီးထောက်ခံထားပါတယ်။မြန်မာနိုင်ငံအတွက်ဒီကော်မရှင်တရက်အခုပဲဖွဲ့ဖို့အတွက်အရေးတကြီးလိုအပ်နေတယ်ဆိုတော့ကိုအမေရိကန်နိုင်ငံကကမ္ဘာတဝန်းကနိုင်ငံတွေနဲ့လူ့ခွင့်ရေးကော်မရှင်ဖွဲ့ဝင်နိုင်ငံတွေနားလည်လာအောင်စ조사နေပါတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ကအမေရိကန်သံမတ်ကြီးအာလင်းဒေါ်နာဟိုးကပြောပါတယ
် In helping and supporting the people of Burma and the government of Burma move forward they needTruth and reconciliation. They need
a. မြန်မာနိုင်ငံသားတွေအတွက်ရောမြန်မာအစိုးရအတွက်ပါရှင်းစစ်လှမ်းနိုင်မှုအကူအညီပေးခြင်းနဲ့ပံ့ပိုးပေးခြင်းနဲ့ဆိုရင်စုံစမ်းစစ်ဆေးရေးကော်မရှင်တရက်ဖွဲ့ပြီးဖို့ရေးတကြီးလိုအပ်နေပြီဆိုတာအလုံးသိဖို့လိုပါတယ်။ပြစ်မှုကျွလွန်ခဲ့တဲ့သူတွေအနေနဲ့ကိုပြစ်မှုအတွက်ကိုတာဝန်ခံဖို့အရေးယူမှုကြေအေးမှုတွေနဲ့အတူပြန်လည်သွေးစည်းဖို့လိုအပ်နေတဲ့မြန်မာနိုင်ငံအတွက်ဒါဟာအပြုသဘောဆောင်တဲ့ကြိုးပမ်းမှုဖြစ်တာမို့American ပြည်ထောင်စုကဒါကိုအခုလှုပ်ဆောင်နေတာဖြစ်ပါတယ်
။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှဖွဲ့ဝင်နိုင်ငံတွေအားလုံးမြန်မာနိုင်ငံအတွက်စုံစမ်းရေးကော်မရှင်တရက်ဖွဲ့ဖို့ထောက်ခံလာအောင်လူ့ခွင့်ရေးကောင်စီမှ American နိုင်ငံကတက်တက်ကြွကြွဦးဆောင်ရင်အောင်မြင်လာနိုင်မယ်လို့ဒေါက်တာတောင်းထွန်းကယုံကြည်ပါတယ်
။ဒီ Human Rights Council ရဲ့မကြသေးခင်လပိုင်းနေရာနေပြီးတော့ရေးယူဆောင်ရွက်မှုတွေဟာအမတန်အားရစရာကောင်းပါတယ်။သူတို့ဖြင့်လစ်ဗျားနဲ့ကော်တီဘွားကိစ္စမှာလူ့ခွင့်ရေးကောင်စီကအဖွဲ့ဝင်အားလုံးတညီတညွတ်နဲ့စုံစမ်းစစ်ဆေးကော်မရှင်ချက်ချင်းဖွဲ့ပြီးတော့ဆီလွတ်တာတို့ဒီလစ်ဗျားကို Human Rights Council ကနေဖွဲ့ဝင်ဖြစ်ကယာယီရဆိုင်တာတို့ပေါ့နော်။ဆိုဗမာနိုင်ငံကိစ္စနဲ့ပတ်သက်လို့ရှိရင်လည်းလက်ရှိလူ့ခွင့်ရေးကောင်စီမှာ48နိုင်ငံရှိတဲ့အ ਨੇ ကအဖွဲ့ဝင်နိုင်ငံ25နိုင်ငံဟာမြန်မာနိုင်ငံနဲ့ပတ်သက်လို့ဆုံးဖြတ်ချက်တွေကိုထူးထူးညီလာခံမှာ ထောက်ခံခဲ့တဲ့နိုင်ငံတွေဖြစ်ပါတယ်ဆိုလိုတာက25နိုင်ငံမဲနဲ့ကျွန်တော်တို့ဒီစုံစမ်းစစ်ဆေးကော်မရှင်ဖြစ်မြောက်ရေးကိစ္စကိုလှုပ်ဆောင်နိုင်တဲ့အလားအလာတွေရှိပါတယ်ဆိုတော့ American ဥဆောင်ပြီးတော့တခြားမဟာမိတ်အဖွဲ့ဝင်တွေနဲ့ပူးတွဲပြီးတော့နော်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းရေးကိစ္စဟာဖြစ်နိုင်တဲ့ကိစ္စတယ်လို့ကျွန်တော်မြင်ပါတယ်
ဒေါက်တာတောင်းထွန်းကပြောသွားတာပါ